တဘာဝပဝင်းကျင်ထိခိုက်မှုမရှိအောင်လုပ်ကိုင်ဆောင်ရွက်နေတဲ့စီးပွားရေးလုပ်ငန်းတွေအတွက်အစိုးရထောက်ပံ့တဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်နဲ့ EU ဥရောပသမဂ္ဂတို့ကြားတိုင်ပင်ဆွေးနွေးဖို့အတွက်သမ္မတဂျိုးဘိုင်ဒန်နဲ့သဘောတူညီခဲ့တယ်လို့EU ကော်မရှင်ဥက္ကဋ္ဌအာဆလာဖွန်ဒါလိုင်ယန်ကပြောကြားလိုက်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အကြောင်းချက်ပေါင်းတော်တော်များများကိုထိထိရောက်ရောက်ဆွေးနွေးနိုင်ခဲ့တယ်လို့အိမ်ဗျူရိုမှသမ္မတဘိုင်ဒန်နဲ့ဆွေးနွေးပြီး EU ကော်မရှင်နာဥက္ကဋ္ဌကတောက်ကြနေရုံကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
။ We agreed on a transparency dialogue concerning the incentives that are giving to
လေရုံညဉ့်ညမ်းမှုလုံးဝမရှိစေအောင်လုပ်ကိုင်မဲ့စီးပွားရေးလုပ်ငန်းတွေကိုပံ့ပိုးထောက်ပံ့ရေးနဲ့ပတ်သက်လို့ပွင့်လင်းတဲ့ဆွေးနွေးမှုတွေလုပ်သွားဖို့သဘောတူညီခဲ့ကြပါတယ်။ပဝင်းကျင်ထိခိုက်မှုမရှိအောင်ဆောင်ရွက်နေကြတဲ့ဘလို့လုပ်ငန်းတွေကိုပံ့ပိုးမှာလဲဆိုတာသိရဖို့ကအမေရိကန်အတွက်ရော EU အတွက်ပါအရေးကြီးပါတယ်။စီးပွားရေးလုပ်ငန်းတွေအနေနဲ့ထုတ်လွှတ်လိုက်တဲ့ဖန်လုံအိမ်တန်းငွေတွေကိုလေရုတဲကနေလုံးဝကင်းစင်သွားအောင်လုပ်နိုင်ဖို့အတွက်အတူလက်တွဲဆောင်ရွက်သွားဖို့ဒီအချက်ကအရေးကြီးပါတယ်လို့ EU ကော်မရှင်ဥက္ကဋ္ဌပြောကြားသွားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှပြီးခဲ့တဲ့ဩဂတ်လကပြဋ္ဌာန်းခဲ့တဲ့ငွေကြေးဖောင်းပွားမှုလျှော့ချရေးဥပဒေအရပတ်ဝန်းကျင်မထိခိုက်အောင်လုပ်ကိုင်တဲ့လုပ်ငန်းတွေကိုအမေရိကန်အစိုးရကပံ့ပိုးကူညီထောက်ပံ့မဲ့အစီအစဉ်ကြောင့်ယင်းနှိမ့်မြုံနှံတဲ့လုပ်ငန်းတွေအနေနဲ့ EU ဘက်ကနေအမေရိကန်ဘက်ရောက်သွားပြီးတော့ EU စီးပွားရေးထိခိုက်နိုင်တယ်ဆိုတဲ့စိုးရိမ်မှုတွေရှိနေချိန်မှာပဲအခုလိုမျိုးနှစ်ဖက်ဆွေးနွေးသဘောတူညီခဲ့ကြတာပါ EU နိုင်ငံတွေကကုန်ချမ်းတွေအမေရိကန်ဈေးကွက်ထဲရောက်ရေးလှုပ်သွားဖို့လဲအမေရိကန်နဲ့ EU ခေါင်းဆောင်တွေသဘောတူခဲ့ပါတယ်ရှင်